လာမယ့်ပြည်ထောင်စုညဉ့်ညာရဲ့ညှိလာခန်း22ရာစုပင်လုံးတတိယအစည်းအဝေးမှာတရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့အပါအဝင်အပြည့်ရက်စာချုပ် NCO ကိုလက်မှတ်မရေးထိုးတဲ့အဖွဲ့တွေကိုဖိတ်ကြားသွားဖို့ရှိနေပါတယ်။မြောက်ပိုင်းလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့အနက်မှာ၄ဖွဲ့ကတော့တက်ရောက်ဖို့တည်ချာနေပြီးအားလုံးပါဝင်တက်ရောက်ရေးကိုတော့မကြခင်အတည်ပြုနိုင်မယ်လို့တာဝန်ရှိသူတဦးကပြောပါတယ်။27ရာစုပင်လုံးတတိယအစည်းအဝေးမှာ NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေပါဝင်တက်ရောက်မဲ့အခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါတယ်
။ဟုတ်ကဲ့ဒီလ17ရက်နေ့ကနေ16ရက်နေ့အထိနေပြည်တော်မှာကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေအားလုံးနှီးပါးကိုဖိတ်ကြားသွားဖို့ရှိနေတာဖြစ်ပါတယ်။ဒီလိုဖိတ်ကြားမဲ့အစီအစဉ်နဲ့ပတ်သက်ပြီး UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အတွင်းရုံးမှုအဖွဲ့ဝင်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဖြစ်တဲ့ဦးစော်ထေကအခုလိုပြောပါတယ
်။ NCA လက်မှတ်မထိုးတဲ့အဖွဲ့၈ဖွဲ့အားလုံးပေါင်း၈ဖွဲ့ရှိတယ်။ KMPB ကျွန်တော်တို့ဖိတ်လိုက်တယ် KMPB ကို4+4ဖွင့်ပွဲနဲ့ညနေစာဖွဲ့ကို4+4ဖိတ်တယ်။ညီလာခံတို့ကျွန်တော်တို့ဟို10ရောက်ဖိတ်တယ်။နောက်မြောက်ပိုင်းကရှိနေတဲ့အဖွဲ့9ဖွဲ့ကိုလည်းအဖွဲ့ချင်းစီဖိတ်တယ် 4+4 နဲ့တော့ဒီလာကံအတွက်10ဦးဒါဖိတ်ထားတယ်ဖိတ်ထားတော့ KMPB ကတော့ကျွန်တော်တို့အကြောင်းပြန်တယ်သူတို့တက်မယ်ဆိုတော့အကြောင်းမနေ့ကပဲပြန်တယ်နောက်ပိုင်း9ဖွဲ့ကတော့သူတို့စီလည်းဟိုကျွန်တော်တို့ဆက်သွယ်တဲ့ contact point ပေါ့နော်အဲ့အရာလေးပို့တယ်လို့တရုတ်တိုင်ရောက်တယ်ကျွန်တော်တစ်ဆက်ပို့လာတယ်ဟုတ်ကဲ့အားလုံးရောက်ပါလို့ပြောပါတယ်
မြောက်ပိုင်းခုနှစ်ဖွဲ့ဖြစ်တဲ့ UWSA, WA, NDAA, MILA, KIO, KCHIN, SSPP, SSA, SHAMMYAO, PSLF, DNLA, TAM PALAW, MNDAA, KOKAN နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေတက်ရောက်မှာဖြစ်ကြောင်းနဲ့ NSCNK, NAGA အဖွဲ့ကိုလည်းဖိတ်ကြားဖို့ရှိကြောင်းဦးစော်ထေးကဆက်ပြောပါတယ
်။မြောက်ပိုင်းခုနှစ်ဖွဲ့တက်ပါမယ်။တက်တဲ့အခါမှာတို့တို့ဂျူလာမှာပေါ့နော်။ဂျူလာတဲ့အခါမှာလည်းဒီမှာဟိုတွေးဖို့ဆုံးဖို့အဲ့ဒါကြီးလည်းကျွန်တော်စီစဉ်နေပါတယ်။အဲ့တော့ NSCNK ရှိတယ် NSCNK ကြတော့ကျွန်တော်တို့တို့ရဲ့သဘောထားဆန္ဒရညီလာခံကိုလေ့လာသူဖြစ်တက်ရောက်လို့လည်းဆိုရင်တော့ကျွန်တော်တို့ဟိုလေ့လာသူတွေပုံမှန်လိုက်ပါတော့ကျွန်တော်တို့အားလုံးသဘောတူခွင့်ပြုပေးမယ်ဆိုလို့ပြောတာလေ
NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေဖိတ်ကြားရေးကို UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကဆွေးနွေးဆုံးဖြတ်ပြီးဖိတ်ကြားတာဖြစ်ပါတယ် NTA ကမိုင်းလာအဖွဲ့ရဲ့အထွေထွေအတွင်းမှုဦးကြည်မြင့်ကမြောက်ပိုင်းအဖွဲ့တွေတက်ရောက်မဲ့အခြေအနေကိုအခုလိုပြောပါတယ်
ကျွန်တော်တို့လူကြီးတွေတက်တော့တက်မယ်ဘန်ဆာမှာအစီဝေးအထူးချစ်တဲ့နဲ့ကျွန်တော်တို့ဘွန်ဗီမာကြီးမှာဆွေးနွေးပြီးမှအားလုံးပြလူတက်မယ်လေဘယ်လိုသွားမလဲဆိုတဲ့အတိုင်းလာမှာတက်တော့တက်မယ်အခုလောလောဆယ်ဝါရမိုင်းလာနဲ့ KAO နဲ့ SSPB ကတက်ဖို့တော့ဒီကြကြရပြီအဲ့ဒီတုံးဖွဲ့ဟာတက်မတက်တက်ရင်ပြလို့လဲဆိုတော့အဲ့ဒါနဲ့မပေါ်လာသေးဘူးဒါမှမဟုတ်တက်ဖြစ်တော့တက်ဖြစ်တော့သူတို့တဘောထားတဲ့ပေါ်လာမှာပ
ါဖွင့်ပွဲအခမ်းအနားနဲ့ညစာစားပွဲအတွက်ဖိတ်စာတစ်စောင်စီဝေးတယောက်ဖို့ဖိတ်စာတစ်စောင်စုစုပေါင်း2ဆောင်ရရှိကြောင်းဦးကြည်မြင့်ကပြောပါတယ် NSCNK ခေါ်နဂါအဖွဲ့ပါဝင်တယောက်မဲ့သဘောထားကိုတော့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်ဝမ်းစိန်ကအခုလိုပြောပါတယ်
မနေ့တုန်းကလည်းတက်ဖို့ရန်တွေ့တော့ကျွန်တော်ညှိထားတော့ရှိတယ်အခုလည်းတက်ရောက်ဖို့တော့အဲ့လိုအစီအစဉ်တော့ဆွေးနေတယ်ခင်ဗျပြည်အဖက်ကလည်းဖုံးနဲ့အချောင်းကြားထားတာရှိတယ်ခင်ဗျ
ညီလာခံမှာတင်ပြလို့တဲ့သူတို့ရဲ့သဘောထားတွေကိုတော့ဘိုးဌာနချုပ်မှာပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းပြောပါတယ်ထိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့ ANC ခေါ်ရခိုင်မျိုးသားကောင်စီကိုတော့ဖိတ်ကြားဖို့မရှိကြောင်းဦးစော်ထေးကပြောပါတယ်ပြီးခဲ့တဲ့ February လကမွန်ပြည်သက်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ NCA လက်မှတ်ရေးထိုးစဉ်မှာ ANC နဲ့အပြီးပြတ်ဆွေးနွေးထားပြီးဖြစ်ကြောင်းလည်းပြောပါတယ်။ NCA လက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပါဝင်ဆွေးနွေးခွင့်နဲ့ဆုံးဖြတ်ခွင့်တွေရရှိမှာမဟုတ်ပေမဲ့သူတို့ရဲ့အမြင်သဘောထားတွေကိုတော့အစိုးရအဖွဲ့ခေါင်းဆောင်တွေဒါမှမဟုတ်ညီလာခံတာဝန်ရှိသူတွေနဲ့တိကျတွေ့ဆုံဆွေးနွေးမဲ့အခြေအနေရှိနေပါတယ်